အာရခတ်တော်အီဘက်ကထိုးစစ်ဆင်တိုက်ခိုက်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ငပလီကမ်းခြေကမစဉ်လေစိတ်ကိုမနေ့ကညနေပိုင်းမှာအေအေကတိမ့်ပိုက်လိုက်ပြီးလို့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်ဒီနေ့မှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တာမျိုးမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်
။ညကနေပြီးတော့ညီမတို့ဒီတန်တဲ့လေစိတ်ကိုတိမ့်ပြီးသွားပြီဆိုပြောတဲ့အချိန်ကနေစပြီးတော့သူကအတန်တိမ့်သွားတယ်ပေါ့နော်အတန်တိတ်သွားတယ်မနေ့ပိုင်းမှာမှလက်နှစ်ကြီးတန်ငါဟိုဘယ်လိုပြောမလဲတိုက်ပွဲဖြစ်တဲ့အတန်မကြရပဲနဲ့လက်နှစ်ကြီး၄-၅ချိန်ပြစ်တယ်ပေါ့နော်အဲ့ဒီနောက်ပိုင်းကိုနေရင်လာတယ်လို့ပြောတယ်ရှင်ဘုဟုနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်တာပါနာတော့မကြရသေးဘူးဟုတ်
ဒါပေမဲ့လက်စစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းလှုပ်ရှားမှုတွေပုံများလာပြီးလက်နက်ကြီးပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေဘေးလွတ်ရာတင်းချောင်နေရတယ်လို့လည်းပြောပါတယ်
အခုကျတော့ငါးဆန်းဒီဂျိတ်တော်လင်းတာအများကြီးမှရှိတဲ့လူတွေကပေါ့လေအချို့တဝက်ကကျတော့လည်းဘေးလွတ်ရာအောင်ရောက်နေကြပြီပေါ့နော်အချို့တဝက်ကတော့အဲ့မှာကြံခဲ့တယ်ကြံခဲ့တဲ့လူတွေကအခုလက်ရှိမှာမှဆိုရွှေ့မယ်ပေါ့နော်သူတို့ဘေးကင်းတဲ့နေရာကိုရွှေ့ဖို့လုပ်တဲ့ခါကျတော့55ကနေပြီး55တန့်ရင်ကနေပိတ်ထားတော့သူတို့ရွှေ့လို့မရဘူးဖြစ်နေတယ်ပေါ့အဲ့လိုနဲ့အထဲမှာပိတ်မိနေတဲ့လူကြံနေတဲ့လူတွေရှိနေသေးတယ်ရှင်ဟုတ
်စစ်ကောင်စီနဲ့အေအေကြားတိုက်ပွဲတွေဒီလဆန်းမှစတင်တဲ့ငါးဆလို့ငပလီကဒေတာကန်အများပြားဘေးလို့ရတင်းချောင်နေကြတာပါငပလီမှာထိုးစစ်ဆင်နေတဲ့အေအေအဖွဲ့ကလေရင်ကွင်းကိုထိန်းချုပ်လိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လက်တလောအေအေအဖွဲ့ကတရားဝင်သတင်းထုတ်ပြန်တာမတွေ့ရသေးတယ်လို့ရခိုင်ပြည်နယ်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းတစုံတရာပြောဆိုတာမရှိသေးပါဘူးစစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့အရေးကြီးဘီဝါကုန်းဖြစ်တဲ့တောဟင်းတောင်ဘီဝါကုန်းကိုတော့အေအဖွဲ့ကလမ်းနဲ့ချီတိုက်ခိုက်ခဲ့ပြီးနောက်မနေ့ကပဲတိမ့်ပိုက်လိုက်ပြီးလို့ရခိုင်အရေးလေးလာတုံးတဲ့သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ
်တောဟင်းတောင်ဘီဝါကုန်းကအမင်းနဲ့ကြီးကိုင်းရွာအပေါ်ကတောင်ပါလို့စိုက်ထားတာပေါ့တော်တော့ကိုအဲ600လောက်ရှိတဲ့ဘီဝါကုန်းကိုတည်ရပါတယ်အဲ့တော့ UND အေတက်တယ်ကနှစ်လကျော်တော့အရှင်ယူပြီးတော့ဝိုင်းပတ်ပြီးတော့ပိတ်ဆို့ထားတယ်အဲပြီးတော့တိုက်နေတာပေါ့အခုမနေ့ကမနေ့23ရက်နေ့ပေါ့တော့မနေ့တနားကြီးတော့မှာအဲစကားကအစ်တားချုပ်ပြီးသွားတယ်အမ်ဖက်ကစုဖို့သွားတယ်အရှင်လည်းအဲ့မှာအလောင်းကြီးလက်နဲ့ပြရတယ်ရှင်ပြောတော့ကျွန်တော်တို့ဟိုမီဒီယာသတင်းတွေရရောဒီမီဒီယာသတင်းတွေရရောသိရပါတယ်
တောဟင်းတောင်ဘီဝါကုန်းဟာအနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့အရေးကြီးတဲ့ဘီဝါကုန်းတစ်ခုဖြစ်တယ်လို့အင်အားအများဆုံးဘီဝါကုန်းတစ်ခုလည်းဖြစ်ပါတယ်။အေအေနေနဲ့ဒီဘီဝါကုန်းကိုတိမ့်ပိုက်လိုက်ပြီဆိုရင်အဲမြို့ကိုဆက်လက်တိမ့်ပိုက်နိုင်ဖို့လွယ်ကူသွားပြီလို့လည်းဦးဖေတန်းကတုံ့ပြန်ပါတယ်။လက်ရှိမှာတော့တောဟင်းတောင်ဘီဝါကုန်းကနေဆုတ်ခွာသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအေအေဘက်ကလိုက်လံရှင်းလင်းနေတယ်လို့အန်ဒေတာခန်တွေကပြောဆိုကြပါတယ်။အေအေအနေနဲ့6လကျော်ကြာတိုက်ပွဲကာလတစ်လျှောက်ရခိုင်ပြည်နယ်ကမြို့နယ်ကိုကူနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုထိန်းချုပ်လိုက်ကြောင်းကြေညာထားပါတယ်။နောက်ထပ်လဲတောင်ကုန်းတန်တွဲအဲနဲ့မောင်တော်မြို့နယ်တွေကစစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်နေတာပါတိုက်ပွဲတွေကြီးထွားလာနေရကဒေသခံရခိုင်တိုင်းသားတွေနဲ့ရိုဟင်ဂျာတွေအပေါ်လူခွင့်ရေးချိုးပေါက်ခံမှုသတင်းတွေလည်းထွက်ပေါ်နေတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေကလည်းစိုးရိမ်နေကြပါတယ်ခင်ဗျာ